အမေရိကန်ပြည်ထောင်စုတောင်ပိုင်းဒေသတစ်လျှောက်အီယာမ40နာမောင်ကြီးမနေ့ကြာတာရင်းတွေကဝင်ရောက်တိုက်ခတ်သွားခဲ့လို့အလဘာမားပြည်နယ်အလဲပိုင်းမှာလူ6ဦးထက်မနည်းသေဆုံးသွားပါတယ်။တမိုင်းဝင်ဆယ်မာမြို့မှာတစ်ပင်တွေအမြစ်ကကျွတ်ထွက်ကုန်ပြီးနေအိမ်အမိုးတွေလန်ထွက်သွားခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်မှာလည်းဒီလေပြင်းမုန်တိုင်းကြောင့်လူတစ်ယောက်သေဆုံးပြီးလူတွေသိန်းနဲ့ချီလျှက်စစ်မိမရပဲဖြစ်နေပါတယ်။ဆယ်မာမြို့ကနေအရှေ့မြောက်ဘက်66မိုင်အကွာအော်ဒါကွာခရိုင်တခုထဲမှာတင်သေဆုံးသူ6ဦးထက်မနည်းရှိနေပြီးတော့အင်ဂျီ40လောက်ထိခိုက်ပျက်စီးခဲ့တဲ့အကြောင်းခရိုင်ရေးပေါ်စီမံဆောင်ရွက်မှုဆိုင်ရာညွှန်ကြားရေးမှူးအာနီဘက်ကတ်ကအတည်ပြုပြောပါရယ်လေစင်နာမောင်းဖြတ်တိုက်သွားတဲ့လမ်းကြောင်းကမိုင်20လောက်ရှိပြီးကျေးလက်တောရွာနှစ်ခုကိုဖြတ်တိုက်သွားတာပါရွှေပြောင်းနေရာချထားလို့ရတဲ့မိုဘိုင်းအိမ်တွေအတော်များများလေထဲပါသွားပြီးဒဏ်ရာရသူ12ဦးထက်မနည်းရှိပြီးတော့စစ်ရုံမှာရေးပေါ်ကုသမှုခံယူရတဲ့အထိဒဏ်ရာပြင်းထန်တယ်လို့လည်းသူက AP သတင်းဌာနကိုပြောခဲ့ပါရယ်ရှင်